အခုတရားကျင့်နေကြောင့်ပြည်ထောင်ရောက်လာတာခင်ဗျာဒါဥစဉ်ရောက်လာတာနဲ့ဟောမတူဘူးပေါ့အခုတရားကျင့်နေယောဂီတွေကကိုယ်တရားနဲ့ကိုဒါတရားကိုအားထုတ်ခြင်းလို့ရောက်လာကြတဲ့ယောဂီတွေဥစဉ်တော့တော့ဟိုတနေ့လည်းပြောပြီးပါပြီဥစဉ်လာတာကဥစဉ်ကိုလောကမှာထိတ်မနိုင်လို့လာခဲ့တာအဲ့ထိတ်မနိုင်လို့လာခဲ့ရင်လည်းဒီတရားတွေကိုကျင့်ပြီးတော့သိလာတဲ့အခါကျတော့အဲ့တော့မှအဲ့ဒီဦးလေးကိုတော့ထောင်းတဲ့ကျေးဇူးတင်တယ်အစတော့ကတော့ကျေးဇူးမတင်ဘူးပေါ့ထိုင်တော့ကတော့ဒီဝိညာဉ်တွေတက်တဲ့ခါကျတော့အခုယောဂီတွေလည်းတရားကျင့်တဲ့ခါကျတော့ဒီဝေဒနာကတော့ဖြစ်တာပဲဒီရုပ်ကတော့အဲ့လိုကျင့်ရင်းနဲ့ဒီလိုကိုယ့်ရဲ့တရားပေါ့တရားကောင်းရင်ကောင်းတယ်လို့ဒါဒီတရားတွေကအရာရှိပါတယ်အခုထိုင်မရလို့မဟုတ်ဘူးဥဒ္ဒေတရားကျင့်တော့ကလည်းဒီဆရာတော်ကြီးရဲ့ဟောကွက်ပြောကွက်တွေကိုသရတက်ပြီးတော့ဒါကျင့်ကြအောင်ထုတ်တယ်ဒီတစ္ဆခန်းလောက်ပြီးသွားပါတစ္ဆခန်းလောက်ပြီးသွားတဲ့ခါကျတော့ဆရာတော်ကြီးဟောတယ်ဒီတရားကအခုကျင့်လို့အခုသိရင်အခုလွတ်မြောက်တယ်ဒီအခုကျင့်ပြီးတော့နောင်မှဒီသိပြီးသွားမှရမယ်တရားကိုငါမဟုတ်ဘူးအဲ့တော့ဥစဉ်ကလည်းကျင့်တာကျင့်ရတာအားရှိတာပေါ့အခုကျင့်လို့အခုသိရင်အခုလွတ်မြောက်ပြီးတော့အခုချမ်းသာတယ်ဆိုတော့ဥစဉ်တို့လိုချင်တာနဲ့ဆိုတော့ဒီအဝင်ခွင့်ကြဖြစ်လောကမှာဒီလူတွေပေါ့လူတဲ့အခါကျတော့ဒါဥစဉ်တို့လည်းစုပြီးတာပဲလူတဲ့တက္ကသိုလ်မှာတွေဥစဉ်တို့လူ့ဘဝတော့လူတော်ကလည်းဒီလူတဲ့အခါကျတော့ဒီဆရာတော်တွေကစုပေးတာပဲစုပေးတဲ့အခါကျတော့ဒီဖြစ်လျာမှာပေါ့နော်ဖြစ်လျာမှာဒါချမ်းသာအောင်စုပေးတယ်ဥစဉ်ကမကြိုက်ဘူးကိုကပေးရပေးရတာလက်ငင်းပေးရတယ်နောင်ဘဝမှာရမယ့်ဥစ္စာကိုမတင်းတယ်ရောမကြိုက်ဘူးအဲ့တော့ဒီအခုကိုလူလို့ရှိရင်အခုပေးရင်အခုချမ်းသာတာပဲလူစဉ်အဲ့ဒီလိုဆိုတော့ဒီဆရာတော်နဲ့ကြတော့အခုတရားအထုတ်လို့အခုလွတ်မြောက်ရင်အခုချမ်းသာရရတယ်ဆိုတော့အဲ့ဒီဆရာတော်ရဲ့ဟောခွက်ကိုကြည်ပြီးတော့လေဦးဇင်းတို့ကျင့်ကြရတာအခုဦးဇင်းတို့ကျင့်တယ်လို့လေဒီတရားကျင့်တဲ့ယောဂီတွေကျင့်နေကြတာပဲအဲ့ကျင့်တဲ့အပေါ်မှာယောဂီရဲ့တူကောင်းတယောက်ကောင်းပါဘူးကိုယ့်ရဲ့ဒီနှစ်သက်ရာတော့ရှိပြီလားကိုယ့်ရဲ့ဒီဆောတဲ့ဟောခွက်ပြောခွက်တွေအပေါ်မှာနှစ်သက်ရာရှိပါတယ်ဦးဇင်းတော်ကတော့ဘာလို့နှစ်သက်တယ်လဲဆိုတော့ဒီစိတ်လုံးကိုပဲနှစ်သက်ဒီစိတ်လုံးကိုကိုဦးဇင်းတို့တရားအထုတ်ဦးတဲ့ခါကျတော့ဆရာတော်ကြီးကဦးဇင်းတို့ဘလောက်ပဲတွင်းနေပါလိငိန်နေငိန်နေစိတ်လုံးကိုတက်အောင်ပြင်နိုင်တယ်တစ်ချက်မလွဲစေရဘူးအဲ့ဒါကိုဦးဇင်းကသဘောကျတယ်အဲ့စိတ်ကိုသိအောင်ဟိုကျင့်မယ်ကိုယ့်ရဲ့ဟိုတဏ္ဍာနဲ့ပေါ့ကျင့်တာပဲကျင့်တဲ့ခါကျတော့လေဒါအရင်တော့ကတော့မသိဘူးပေါ့ဒီဘက်ပိုင်းရောက်လာမှာဒါတစ်ဖြည်းဖြည်းနဲ့သိသင့်တယ်လို့သိတိုင်းတယ်လို့သိလာရတယ်ဒီတရားတွေကျင့်ယူတဲ့အခါကျတော့လေယောဂီတွေဒီကိုဒီစက္ခမ်းမှာပေါ့ဒီစက္ခမ်းမှာမရသေးရင်နေပလိုက်တယ်ကျင့်တာကျင့်ကိုသွားရင်လာရင်စားရင်တောက်ရင်လုံရင်ကပ်ရင်နဲ့ဒီတရားတွေကရရှိပါတယ်ဥဒ္ဒေတော့လေလူလောကမှာတော့ကအလုံးလုံးရင်နဲ့ကျင့်တာပဲကျင့်တဲ့ခါကျတော့ဒီအလုံးလုံးတယ်အလုံးလုံးလို့အလုံးပြီးသွားလို့ရှိရင်လူများတွေကအိတ်လူများတွေကအိတ်တော့ဦးစင်းလည်းအိတ်တာပဲလူ့ဘဝတော့ဒါပေမဲ့အိတ်လို့မရဘူးဒီတရားကိုမထိုင်ရဘဲနဲ့ကိုအိတ်လို့မပြောဘူးအနယ်လေးမထိုင်ရဘူးဆိုရင်တဏှာကြီးတဏှာရတော့အနယ်လေးပဲတဏှာကြီးတဏှာကြီးပဲတစ်ခါကြည်ကြတော့လည်းနဏှာကြီးနဏှာကြီးကျော်သွားတယ်ကိုယ့်ရဲ့ဟိုတဒါတစ်ချိန်ပေါ့တဒါတစ်ချိန်ကိုထိုင်ရတယ်ဒီတရားကိုတကယ်ဆွဲသွားပြီဆိုလို့ရှိရင်တရားကျင့်တဲ့ယောဂီတွေဘလောက်ပဲအလုံရှုပ်ရှုပ်အလုံမအားဘူးလို့ပဲဘလောက်ပဲပြောပြောဒီတရားကိုတကယ်ဆွဲသွားရင်လေအလုံပြီးရင်ပြီးတဲ့ချိန်ကိုထိုင်ရပါည10နိုင်မှပြီးတယ်10နိုင်မှပြီးလေဒီတရားကိုမထိုင်မဲနဲ့ကိုအဲ့လိုမပြောပါဘူးဥစဉ်တော့လူ့ဘဝတည်းနေခဲ့တော့ပါလေအဲ့လိုကျင့်ရင်လည်းဒီနေ့တော့ခံကြတော့ဒီတရားအထုတ်တာမဟုတ်ပါဘူး နေခင်အဲ့ရနုံးလို့လေအဲ့ရနုံးလို့အေးအပေါ်ထသွားတဲ့ခါကျတော့နေတိုင်းလည်းဒီလိုပဲသွားနေတာပဲအဲ့ဒီတနေ့ကျတော့အဲ့ဒီအပေါ်သွားရင်လည်းဒီတော့ကညီကိုငုံကြည့်လိုက်တဲ့ခါကျတော့ရင်မမြင်ရင်မမြင်မဲနဲ့ဒီအမုံတွေပဲမြင်တာပေါ့အမုံတွေမြင်တဲ့ခါကျတော့ကိုယ့်ကိုဘာဖြစ်ပြီလဲညာယူမြန်ယူပြီလားဘာဖြစ်ပြီလဲဆရာသမားနဲ့လည်းဝေးတာဟုတ်ဆရာသမားနဲ့ဝေးနေတဲ့ခါကျတော့ဘလို့ကလည်းမလုပ်တော့ဘူးအလုပ်ကလည်းလုပ်ရဒီရောက်စားလည်းမြင်နေရဘာပဲကြည့်ကြည့်အကုန်လုံးကအမုံတွေရွေးမြင်နေရအပင်တွေကြည့်လဲအမုံတွေပဲဒီရေတွေကြည့်လဲအမုံပဲမြေကြီးတွေကြည့်လဲအမုံပဲဒီခွေးတွေစက်တွေဝက်တွေကြည့်လဲအမုံပဲမြင်ရတယ်အမုံပဲမြင်ရတော့ကိုယ့်ကိုယ်ပြန်ကြည့်တော့လေအမုံပဲကိုယ်လှုပ်တဲ့ဒီအလုတ်ကဒီစဘာကြီးရတော့စဘာပင်တွေကြည့်လဲအမုံပဲဒါစဘာတော့ရိတ်နေတာပဲရိတ်နေမယ်လို့စဘာမပါဘူးလက်ထဲမှာတစ်စင်းမပါဘူးကိုယ်ကန်တတ်တာလဲအမုံပဲကိုယ်ပါလာတာလဲအမုံပဲကိုယ်ရုပ်ကလဲအမုံပဲဒါပဲအဲ့ဒီအမုံနဲ့နေရတာကိုတော်တော်လေးဖန်နေရကြလဲဆိုတော့3ရက်4ရက်လောက်ကြာတယ်အဲ့ဒီအမုံကိုနေရတာအဲ့ဒီ4ရက်လောက်ကြာပြီးတော့ဒီဘယ်လိုလုပ်ပြီးတော့ရှုလို့ရှုရမှလည်းမသိဘူးမသိတော့ညော်တာပေါ့ဆရာတော်ညော်တယ်ဒါမှမဟုတ်ဒီဆရာလေးတွေကိုညော်တယ်ညော်တဲ့အခါကျတော့ဒီဒေါက်ခင်မရဲ့ဒေါက်ပညာရဲ့ပြန်ကြွလာဦးဇင်းကွင်းနဲ့အဲ့ဒီဆရာလေးတွေပြန်ကြွလာတယ်ဆိုတော့ကိုဖြစ်တဲ့ဥစ္စာကိုကိုလျှောက်တာပေါ့လျှောက်တဲ့အခါကျတော့သူတို့ကဗာပြောလဲဆိုတော့ကောင်းလေတခါကြီးအမုံနေတယ်အဲ့ဒီအမုံကဆက်ရှုဆက်ရှုလို့ကဒါပဲပြောတာအဲ့ဒါပဲဆက်ရှုနေရတာပဲရှုတဲ့အခါကျတော့ဒီ၄ရက်နေနေ့ကအချိန်လောက်ကျတော့ဒီအမုံတွေကဖြတ်ဆိုကြောက်တော့ကြောက်သွားတော့ဒီလိုအတိုင်းပဲဒီလိုပဲမြင်တဲ့အတိုင်းပြန်မြင်တာပဲဒါပေမဲ့ဟိုအမုံမြင်တဲ့ဟာကြည့်လိုက်ရင်ဒီအခုဇာခာကြီးတွေကမာကြီးတွေတယောက်မှမရှိတော့ဒီလိုရုပ်ပေါ်ပြီးတာအကုန်လုံးကအမုံတွေကြီးပဲအဲ့တော့ဒီဘက်ဘေးကမြင်တဲ့မြင်တဲ့အမြင်နဲ့ဒီဘက်ဘေးကသိတဲ့အသိနဲ့ပြန်နေရင်ဟောကရောက်တယ်ဟိုဘက်ဘေးကအမုံမြင်တဲ့အမြင်နဲ့အသိနဲ့နေလို့ရှိရင်ဟောကမရဘူးအဲ့တော့ဒီဘက်ဘေးကိုမြင်လို့တော့ကကြောက်မှဆိုကိုယ့်ဘက်ဘေးကိုပြန်ပြီးတော့အာယုံပြုနောက်နှင်းချင်းမှာညားလာတော့ပြုเสียရမလို့တော့သူ့ဘက်လိုဒီအလိုလိုမြင်ပြီးသားပဲအခုကြည်နေတယ်တခါလေတခါမှလည်းကြည်နေတယ်ပေါ့ဦးဇင်းတို့ကြည်တယ်ကြည်တဲ့အခါကျတော့ကိုမြင်ချင်းလို့ရှိရင်ဒီအာယုံပြုလိုက်တယ်မမြင်ချင်းအာယုံသိမ်းမလိုက်တယ်အာယုံသိမ်းရင်မမြင်ရတော့ဘူးအခုအများကြီးရှိတဲ့အထက်မှာဒီတယောက်ကြည့်ရင်ဒီတယောက်ပဲနေရတယ်။သူကတအာယုံတစ်စိတ်ပဲရှိတာဟုတ်။တအာယုံတစ်စိတ်ပဲရှိတော့ဒီကြည့်တော့အကုန်လုံးမြင်နေရတယ်လို့ပေါ့။အခုယောဂီတွေဒီသမင်းဝိုင်းမှာပဲဖြစ်ဖြစ်ပေါ့။ကိုယ်အိမ်မှာလေ။တည်တည်ထိုင်ထိုင်ကြည့်။ကိုဒီအာယုံပြုတ်တဲ့ဒီအခုပဲတာမြင်ရတာ။ခင်းခွက်ဆိုလဲခင်းခွက်အခွက်တည်းတာမြင်ရတယ်။မသိတော့အကုန်လုံးမြင်နေရတယ်လို့ပေါ့။နောက်တော့အာယုံလေးကပြန့်လိုက်မှအကုန်လုံးမြင်ရတယ်။ဘာဖြစ်လို့ဒီတစ်ခွက်တည်းမြင်ရတယ်လဲဆိုတော့ဒီအာယုံကတအာယုံပဲရှိတာဟုတ်။တအာယုံကစိတ်ပဲရှိတယ်။တစိတ်ပဲရှိတော့မြင်တာလဲအခုပဲမြင်လို့ရတယ်။နှစ်ခုမြင်လို့မရဘူး။အဲ့ဒါကိုမသိတဲ့အခါကျတော့ဒီစိတ်တွေရဲ့အကူဆက်ဒီအာယုံတွေရဲ့အသွာအလာကဉာဏ်စံလုံးအာကြည့်တဲ့အတွက်ယောဂီတွေဒီအကုန်လုံးမြင်တယ်တွေ့တယ်လို့ထင်းနေရတယ်အဲ့ဒါကလည်းကိုယ့်ကိုအထုတ်ရင်းနဲ့ဒီမြင်တဲ့အပေါ်မှာကွဲသွားမှလည်းတခြားစီသိသွားတယ်ဥသိတို့လည်းအရင်တော့မသိဘယ်သိမလဲဒီတရားတွေကျင့်လာတော့မှသူ့ဘာသူတခြားစီကွဲသွားတယ်အဲ့တခြားစီကွဲတဲ့ခါကျတော့ပြန်ပြီးတော့ဆက်ပြီးတော့အရှိကိုကျင့်ရတာပဲအရှိကိုကျင့်တဲ့ခါကျတော့ကိုရှုတတ်တယ်လို့ရှုတာပဲရှုတာပေါ့ရှုတဲ့ခါကျကိုတန်းနဲ့ရှုနေရှုသွားတာပဲဒီယုံနာနဲ့ရှုနေရှုသွားတာပဲသဘာဝလို့ရှုနေရှုသွားတာပဲအရင်တော့ဆိုဥစဉ်ကိုတရားပြခိုင်းတယ်တရားပြခိုင်းလို့ရှိရင်ဥစဉ်ပြတာပဲဒါဥစဉ်နှစ်နာရီရတော့ပြည့်တယ်အဲ့နှစ်နာရီပြည့်လို့ရှိရင်ဘယ်နှခုပြောလဲဆိုတော့ဥစဉ်သုံးခုပြောရင်နှစ်နာရီပြည့်ပြီထိုင်ကြည့်နေတာပဲထိုင်ကြည့်ပြီးတော့ ကိုချင်းချင်းချာချာသိမှအချက်ပြောသူတို့မှသွားတဲ့နေတာပဲသိချာချာထိုင်ကြည့်ပြီးတော့ပြောကကိုတော့ကတော့ပြောလည်းမပြောတော့ဘူးအဲ့ဒီဥဒင်းပြလို့ရှိလို့ရှိရင်၃ခု၄ခု၄ခုဆိုတာအများဆုံးအဲ့၃ခုပြောပြီးသွားရင်၃လုံးလောက်ပြောပြီးသွားရင်နှစ်နာရီဆိုတဲ့အတိတ်ထံကပြည့်သွားပြီနောက်တော့ဆက်ပြီးတော့ကျင့်တဲ့အခါကျတော့ကဒီရုပ်ပေါ်မှာဒီတန်တဲ့ရှုလို့ရှိရင်လည်းဒီတက်တည်းကသူ့အတူကွဲသွားတယ်ဒီတက်၄ပါးပေါ့ဒီတက်၄ပါးကိုမြည်ပြီးတော့ဒီတက်၈ပါးဖြစ်တယ်ဒီဆက်လို့ခေါ်တော့ဒီအစင်းအနက်အယတာဒီအယတာဆိုတဲ့ဩဇာတက်ရေတက်တည်းနဲ့ပေါင်းစုပြီးတော့တက်ကြီး၄ပါးပေါ့ကိုတက်ငယ်၄ပါးပေါင်းတော့တက်၈ပါးဖြစ်တယ်အဲတက်၈ပါးကလည်းဘယ်လိုလဲဆိုတော့အဲ့ဒီ၈ခုစုမှတမုံတမုံမှတတိမှဒီခန္ဓာ၅ပါးဖြစ်ပေါ်လာတာဒီဒါသူ့ဘာသူ꿰သွားတယ်အဲ့တော့ဦးဇင်းကမေးတယ်ဒီဓာတ်၈ပါးဒီဖြစ်တာဘယ်လိုလုပ်ဖြစ်တယ်လဲဘယ်လိုလုပ်ဖြစ်တယ်လဲဆိုတော့ဒီဓာတ်၈ပါးဖြစ်တာကဒီတဏှိပါးကနေစပြီးတော့ဖြစ်တယ်ပေါ့ဦးဇင်းကမဟုတ်ဘူးဒီမှာဓာတ်၄ပါးနဲ့ဓာတ်၈ပါးအကန့်ပြတ်သွားပြီဘလို့ကဆက်ရှုလို့မရတော့ဘူးနောက်တော့ကဓာတ်၈ပါးဖြစ်တယ်ဆိုတာကဒီအမုံကဒီဓာတ်၄ပါးတက်ကြီး၄ပါးနဲ့ဒီတက်ငယ်၄ပါးပေါင်းတော့အမုံတမုံဖြစ်အဲ့ဒီအမုံတမုံကနေပြီးတော့ကြောင်းလွှဲပြီးလို့ဒီလိုရုပ်တံဖြစ်ဒီရုပ်တံဖြစ်လာတော့ကဒီအခန္ဓာ၆ပါးဆိုတာဖြစ်လာဒီအခန္ဓာ6ပါးပေါ်မှာအတိုက်တဲ့6ပါးလာတိုက်အဲ့ဒီအတိုက်တဲ့6ပါးလာတိုက်တော့မှာအပွင့်တဲ့ဒီနားဆိုလဲနားအကြည့်ရောအသံလာတိုက်တော့ကြာတိဆိုတဲ့ဒီတိကျတဲ့တတက်ထွက်လာတဲ့မျက်စိနဲ့ဆင်းနေတဲ့ရင်ဒီမြင်တိဆိုတဲ့တိကျတဲ့တတက်ထွက်လာအဲ့လိုတိကျတဲ့တတက်တတက်ထွက်မှာအဲ့ဒီတော့မှာ18ပါးဖြစ်တယ်အခန္ဓာက6ပါးအတိုက်တက6ပါးဒီအပွင့်တက6ပါးဆိုပြီးတော့ဒီဓာတ်ဆက်ချက်ပါဖြစ်လာရတယ်ဒီအဲ10ပါးတော့ကတော့သူမဖြစ်သေးဘူးဒီအဆက်တွေအဆရှာလို့မရသေးဘူးဒီအမုံတမုံလေးကနေတစ်ဖြည်းဖြည်းပြောင်းလာပြီးတော့မှဟိုဘုံဟိုတယ်လို့ဒီရေကြီးရေနောက်ပြီးတဲ့သားတွေပြောင်းလဲပြီးတော့မှကုလားနဲ့24ရက်ရောက်တော့ဒီလိုပုံစံဖြစ်လာအဲ့ဒီတော့မှဒီဓာတ်ရဲ့ဓာတ်ဆက်ချက်ပါအဲ့ဒီတော့မှစဖြစ်ကြတယ်ဦးဇင်းသိကြတော့အဲ့ဒီလိုသစ္စာကြီး꿰ပြီးတော့လေဥစဉ်တို့ဒီခန္ဓာမှာပဲကျင့်ရင်ကျင့်နဲ့သိလာတာပဲယောဂီတွေယောဂီတွေလည်းကျင့်လို့ရှိရင်ဥစဉ်တို့ဒီသိတယ်လို့မြင်တယ်လို့မြင်ကြပါပဲဒီကိုတရားကျင့်တဲ့ခါကျတော့ရှုတဲ့ခါကျတော့ဘာကိုရှုရတယ်လဲဆိုတော့ဒီတိချတဲ့တတထွက်လာတာကိုကြည့်ရတယ်အဲ့ဒီတိချတဲ့တတထွက်လာတာကိုမမြင်တဲ့ခါကျတော့ယောဂီတွေဘလို့မရှုတော့ဘူးဒီအခုထိုင်နေတယ်အခုထိုင်နေကြတော့လေအဝမနဲ့ကာယကိုယ်နဲ့ကြည့်ပြမှုကြတော့အောက်မှာထုံတာလေးတွေပေါ်လာတယ်ခိုက်တာလေးတွေပေါ်လာတယ်ကျင်တာလေးတွေပေါ်လာတယ်အဲ့ဒီပေါ်တဲ့ဒီထုံတာတွေကျင်တာတွေခိုက်တာတွေပေါ်တာကဒီရုပ်မှာလည်းအဲယောဂိတွေမရှိဘူးလားဆိုတော့ရှိတယ်ပြောပါပဲတကယ်တမ်းကျတော့ဒီရုပ်မှာကသူ့ဘာသူတဘာဝတော့ရှိတာပေါ့ဒီထုံတာတွေကျင်တာတွေအောက်တာတွေခိုက်တာတွေခဲတာတွေမရှိပါဘူးဒီထိုင်နေတဲ့ကာယကိုယ်နဲ့အောက်ဝအမှန်နဲ့ကြည့်တွေ့လို့ဒီဟူတာဒီတင်းတာဒီတောက်တာဒီတိကျတဲ့တက်ဖတ်လာရတယ်အဲ့လိုတိကျတဲ့ဖတ်တာကိုမြင်အောင်ယောဂီတွေကရှုပ်ရတယ်အခုကြည့်စီဆိုထုတ်လိုက်တယ်ကြည့်တည်ရဲ့ကြည့်ကြည့်ဘူးရဲ့ထုတ်လိုက်တော့အတန်တန်ထွက်လာတယ်အဲ့အတန်တန်ထွက်လာတာဒီကြည့်စီမှလည်းမရှိပါဘူးကြည့်စီရဲ့ဘုမှလည်းမရှိဘူးသူတို့နှစ်ခုသွားပြီးတော့ကြေးကြီးဆိုတဲ့ရုပ်တရားရဲ့အဲကြေးကြီးကိုထုတဲ့ကြေးကြီးပုဆိုတဲ့ရုပ်တရားရဲ့ပြုတ်နှစ်ခုပေါင်းလိုက်မှဟိုဒီအတန်ဆိုတဲ့ဒီအတန်ရုပ်ဆိုတဲ့ဒီတက်တရက်ကဖတ်လာတယ်ဒီနားနဲ့အတန်နဲ့တိုက်လို့ရှိရင်နားအကျင်ကိုဟိုအပြင်ကဒီအတိုက်တက်ကလည်းတိုက်တယ်အဲ့ဒီအခန္ဓာနဲ့အတိုက်တက်နဲ့နှစ်ခုပေါင်းစုလိုက်တော့မှအတန်ဆိုတဲ့ပြီးခြားတဲ့တတကဖတ်လာတယ်အဲ့ဒီတိချတဲ့ကိုမြင်အောင်ရှုနိုင်ရောအဲ့ဒီတိချတဲ့ကိုမြင်အောင်မရှုနိုင်ရောဟိုဘက်မှာဆက်သွားပြီဒ ဒီကြားတဲ့အတန်ပေါ်မှာအတန်နဲ့ဒါခွေးတန်ဆိုခွေးတန်ကြက်တန်ဆိုကြက်တန်အဲ့ဒီမှာဆက်သွားရင်အဲ့ဒီချားတတ်ကိုမြင်ပြီးလို့ရှုလို့မြင်သွားရင်အဲ့ဒီကြားရင်ကြားတဲ့ပုံမှာပဲသူ့ဘက်သူအရှိမဆက်တော့ဘူးမြင်လို့ရှိရင်လည်းမြင်တဲ့ပုံမှာအရှိကိုဆက်မသွားတော့ဘူးဒီနှခေါင်းနဲ့အနက်နဲ့တိုက်ရင်လည်းတိုက်တဲ့ပုံမှာအရှိကိုဆက်မသွားတော့ဘူးသူကဒီနှခုတိုက်ဆိုင်လို့ရှိရင်တိချားတတ်ပေါ်တာလေးပဲအသာလေးတတိထားပြီးတော့နေတော့အရှိကိုမလိုက်တော့ဘာဖြစ်လို့အရှိကိုမလိုက်တယ်ဆိုတော့ဒီနှခုတိုက်ဆိုင်လို့ရှိရင်အခုထွက်လာတာသိသွားတဲ့ခါကျတော့အရှိကိုဆက်မလိုက်တော့ဘူးပေါ့အခုယောဂီတွေအကြောင်းနှခုတိုက်ဆိုင်ရင်တိချားတတ်ထွက်လာတဲ့ဒီတတ်တတ်တ်ကိုမသိတဲ့ခါကျတော့အဲ့ဒီထွက်လာတဲ့တိချားတတ်ကိုကြော်ပြီးတော့ဟိုအရှိန်လွန်ပြီးတော့မရှိတာတွေရှောက်ပြီးတော့ယူနေဒီနာနဲ့အတန်နဲ့တိုက်ရင်လည်းဒီအတန်ကိုကြော်ပြီးတော့အပြင်ကိုချော်ယူတယ်။မျက်စိနဲ့အစင်းနဲ့တိုက်ရင်အစင်းကိုကြော်ပြီးတော့ဟိုအရှိကိုကြော်ယူတယ်။နှာခေါင်းနဲ့အနက်နဲ့တိုက်ရင်အနက်ကိုကြော်ပြီးတော့ဟိုမိဖို့ကြောင့်လည်းကိုသွားယူတယ်။အဲ့ဒီတော့တလွဲစီဖြစ်ဒီရုပ်ကအရှိပေါ်ပြတာနဲ့ယောဂီဟိုနဲ့ဥသေလို့သိတာနဲ့အခြားစီဖြစ်မျက်စိကဒီအစင်းကမျက်စိကိုလာတိုက်ပြီးသွားရင်ဒါတိုက်ပြီးသွားတဲ့နေရာမှာပြက်သွားပြီတိုက်ပြီးပြက်ပဲအဲတိုက်ပြီးပြက်တာကိုမသိတဲ့ခါကျတော့အိုးအရှိကိုဆက်သွားတော့တာပေါ့အဲ့ဒီအကြောင်းတစ်ခုတိုက်လို့ဒီတိချတဲ့တဲ့ဖွဲ့လာတဲ့ဟာလည်းဒီကလည်းမမြဲပါဘူးရုပ်ကမမြဲလို့လည်းအိုးအရှိကိုဆက်လို့မရတယ်မြဲလို့ရှိရင်တော့အိုးအရှိကိုဆက်မိမှာပဲအဲ့ဒီအရှိကိုမဆက်ဘူးဆိုတာအဲ့လိုတိချတဲ့တဲ့ဖွဲ့လာတဲ့ဟာပေါ့အဒီအတိုင်းကိုဟိုမြင်အောင်ရှုနိုင်မှဒီနားရင်ရက်တယ်အဲ့တော့ဘယ်အပြင်ကိုမလိုက်တော့အဲ့ဒီယောဂီကဟိုအပြင်လည်းမလိုက်တော့ဘူးဒီခန္ဓာရဲ့အတွင်းထဲလည်းမလိုက်တော့ဘာဖြစ်လဲဆိုတော့ဒီမျက်စိရဲ့နှာခေါင်းရဲ့ပါးစပ်ရဲ့ကိုယ်ရဲ့ဒီမနှောရဲ့အဲ့ဒီ6ခုမှာအသာလေးတတိထားနေတယ်ဘာဖြစ်လဲဆိုတော့ဟိုအပြင်လိုက်เสียရမလို့လေအပြင်ကအတိုက်တက်မှန်တည်းကကိုယ့်ရဲ့အခန္ဓာကိုလာတိုက်တယ်။ဒီအခန္ဓာကိုလာအတိုက်တက်ကအခန္ဓာကိုလာတိုက်ရင်တိချတတ်တတ်ကတော့ပေါ်မှာပဲ။အဲ့ဒီပေါ်တာဟိုသာအသာလေးတတိလေးနဲ့ထားပြီးတော့ရှိရင်အဲဒီကြားတဲ့အတန်ဆိုအတန်မှာရက်ဒီကားဆိုလည်းကားသားကြောပြရတာပေါ့ကားသားလို့တော့ဒါမှဒီအတန်ပဲကြားရတယ်ကားဆိုတာမပါပါဘူး။အဲ့ဒီအတန်ကိုမြည်ပြီးတော့နောက်တော့ဒါကာသံဆိုင်ကဲသံသွားလောက်တာဒါကြော်သွားပြီအတန်ကိုကြော်သွားပြန်ပြီအဲ့ဒါဒီမြင်ရတဲ့ခါကျတော့ဒီပုံပြတဲ့အရှိတရားနဲ့ဒီစိတ်ကသွားထွက်တည်တယ်နဲ့အဲ့လွဲစီဖြစ်အချက်မှမတည်ဘူးဦးဇင်းတို့ကြည်လာကြတော့လေအဲ့လွဲစီဖြစ်ဘာဖြစ်လဲဆိုတော့ဒီအရှိကိုကြော်ပြီးတော့မရှိတာကိုသွားပြီးတော့ကျော်ယူလိုက်တဲ့အတွက်တလွဲစီဖြစ်နေတာပေါ့အဲ့ဒီတလွဲစီမဖြစ်အောင်ဒီအောက်စာကိုပြန်ပြီးတော့မြင်တော့မှယောဂီတွေဒီတိုက်ရင်တိုက်တဲ့နေရာမြင်မြင်တဲ့နေရာနှာခေါင်းနဲ့အနက်နဲ့တိုက်ရင်တိုက်တဲ့နေရာကိုယ်ကသွားပြီးတော့ရက်ကတာမဟုတ်ဘူးကိုယ်ကသွားရက်ရင်ဟိုအတ္တကြီးပါသွားရင်ဥပ္ပတုမြင်လို့ရက်တယ်ဘာဖြစ်လို့မြင်လို့ရက်လဲဆိုတော့ဟိုဒီစိတ်ကသွားထွက်တည်တာကမရှိတော့တာကိုမြင်သွားတယ်။ဒီခွေးတွေကြက်သေးတွေဆိုတာမရှိဘူး။အနားပါလာတိုက်တာအမှန်။မျက်စိကမျက်စိကမြင်တာအစင်း။ဒီနှာခေါင်းကတိတာအနက်။ဒီပါးစပ်ကတိတာအကြသာ။ဒီကာယကိုယ်ကကာယကိုယ်ကတိတာကကြော့တယ်မှာတယ်။အေးတယ်ပူတယ်။မနောကတိတာကလူတွေးတယ်၊ကြံစီတယ်။ဒါပဲလုပ်လို့ရတယ်။ကျန်တဲ့ဟာတွေကဒီတစ်ခုမှမရှိဘူးအဲ့ဒီမရှိကြောင်းကိုသိသွားတဲ့အခါကျတော့မှအဲ့နားရင်ရက်ပြီးတော့ဒါရှုရတာပဲအဲ့ဒီလိုရှုပြီးတော့လည်းတစ်ဖြည်းဖြည်းအရှိကိုဆက်ရှုတဲ့အခါကျတော့သူ့ဘာသူတစ်ဖြည်းဖြည်းတွေးရတွေးရတော့ကိုယ်သိတယ်လို့တော့ပေါ်လာတာပဲရုပ်ပြီးတယ်ဆိုတော့တဏှာကိုတစ်မျိုးတဏှာကိုတစ်မျိုးပေါ်တဲ့အတွက်ကိုယ်ခန္ဓာမှာပဲပြန်လဲပြီးတော့ဆင်ကျင်ပြီးတော့ရှုရတယ်။အခုယောဂီတွေလည်းယုံနဲ့နဲ့ဥစဉ်တို့လည်းယုံနဲ့နာဆိုတော့ဒီယုံနဲ့ချင်းတူနေတဲ့အတွက်မ ဘာသူဖြစ်ဖြစ်ကျင့်ရင်ရမှာကြီးပဲအဲ့လိုကျင့်တဲ့ခါကျတော့မှဒီဘယ်လိုဆိုတော့ဒီကိုယ့်ရဲ့ဆရာသမားတွေအပေါ်မှာအဲမိဘတွေအပေါ်မှာကြည်ညိုတက်လာအញ្ញံဟိုဘာဖြစ်လဲဆိုတော့မကြည်ညိုတက်ဘူးဘာဖြစ်လို့မကြည်ညိုတက်တယ်လဲဆိုတော့ဒီပုံမဲမြင်တာကိုပုံမဲမြင်တယ်ဘုံဘုံမမြင်တဲ့အတွက်ဒီတရားတွေကျင့်တော့မှဒီဆရာသမားတွေရဲ့ဒီဘုံကျေးဇူးကိုသိလာတယ်ကိုယ့်ရဲ့ဆရာသမားတွေရဲ့ဒီသီလကုံသမာဓိကုံပညာကုံဒီကုံတွေကိုကိုယ်ပေါ်တယ်ဆိုဘာသာပြောရတော့ဒီဆရာသမားဒီဆရာသမားလို့ပြောပြရတော့ဒါပေမဲ့မပြောလို့လည်းမရဘူးဒီဘက်ပြန်မြင်လာကြတော့သူ့ရဲ့ဂုံတော်တွေပဲကိုယ်ပေါ်တော့အဲ့ဒီဂုံတော်မြင်လာဂုံတော်ပုံတော်တွေ့ပြီးတော့ကိုယ်ပေါ်တတ်တယ်အဲ့ဒီဂုံတော်ကိုမမြင်လို့ရှိရင်တော့ပုံတော်ပဲကိုယ်ပေါ်ရယ်ကိုယ့်ရဲ့မိဘတွေလည်းဒီလိုပဲကိုယ့်ရဲ့မိဘတွေပေါ်လဲအဲ့ဒီတော့ကကိုယ်ကိုသွန်သင်ဆုံးမတဲ့အောက်စားဒီဒါမိဘရဲ့ခုံပဲဒီနေရာမသွားရင်မသိတော့ဘူးဒီနေရာသွားရင်အန္တရာယ်ဖြစ်တယ်ကိုယ်ကိုကောင်းသိခြင်းလို့မိဘတိုင်းကကောင်းသိခြင်းလို့ဆုံးမတဲ့မိဘကြီးပဲအဲ့ဒီကိုယ်ကိုဒီကောင်းအောင်သွန်သင်ဆုံးမတာဒီဒါမိဘရဲ့ခုံကျေးဇူးပဲအဲ့တော့မှကိုယ့်ရဲ့မိဘတွေကိုတစ်ခါတည်းဒီအရင်နဲ့ဆိုင်ရင်ကြည်ညိုတက်လာတယ်လေးစားလာတယ်လေးစားတက်လာတယ်ဒီပြုစုပေးတဲ့အခါမှာလည်းအရင်တော့လိုမျိုးစေတနာတို့အတူစေတနာပါပါနဲ့အဲပြုစုတယ်အရင်တော့ကပြုတော့ပြုစုတယ်စေတနာပါတဲ့အခါလဲပါတယ်မပါတဲ့အခါလဲမပါဘူးဒါဖြစ်လို့ဆိုတော့ကိုယ်ကအလုရှုပ်နေတယ်အဲသူ့တခါလှုပ်ပြရတယ်ဒီဟာအလုရှုပ်တာတမျိုးသူ့လှုပ်ပြရတာတမျိုးအပြာခံပြောတာတွေဖြစ်ပါတယ်ဦးဇင်းတို့လည်းနောက်တော့ဒီတရားကိုကျင့်တော့မှဒီခေါင်းတော်မြင်တော့မှမိဘတွေကိုလည်းအဲလို့ဆိုတော့ဒီသူ့ကိုမိဘတွေကိုလည်းအဲပို့ပြီးတော့လေးစားတက်လာတယ်ကြည်ညိုတက်လာတယ်ခုမှကိုယဟန်ဝိတ္တာဝိတ္တာပဲမိဘရဲ့ဂုံကျေးဇူးကတော့ဂုံဒီဂုံကျေးဇူးတွေကိုကိုဆက်နိုင်တယ်လို့ဆက်ကြရတာပါပဲအခုလောကထဲမှာနေတဲ့ယောဂိတေဆိုတော့ကိုယ်တော်ဆက်ကြသေးတယ်ကိုယ့်ရဲ့မိဘကိုဒီစိတ်ဆင်းရအောင်ဟိုမထားဘူးကိုယ့်ရဲ့မိဘစိတ်ဆင်းရတစ်ချက်လေးစိတ်ဆင်းရသွားရင်လေကိုယ်မှလည်းပြန်ပြီးတော့ဒဏ်ဒဏ်ပြန်ဖြစ်တာပဲလောကမှာလည်းဒါယောဂိတွေကြားဘူးတယ်ဟိုဒီကိုယ့်ရဲ့ကိုယ်ပြောလိုက်လို့မိဘကမျက်ရည်ကျသွားရင်လေဒီသားသမီးဘယ်တော့မှမကောင်းစားတော့ဘူးဒါဦးဇင်းတို့ငငယ်တော့ကဒီအဖိုးတွေရှိတော့ပြောသွားတယ်မိဘကဘရောမှဆင်းရအောင်မလုပ်နဲ့မိဘရဲ့မျက်ရည်တစ်စက်ကသာသမီးကတတ်တာဆင်းရရတယ်ဆိုတော့မသိလို့မကြောက်ကြတယ်တကယ်လည်းသိလို့ရှိရင်သိမှလည်းကြောက်တာဘူးမသိရင်တော့မကြောက်ဘူးပေါ့ဦးဇင်းတို့ဒီတရားတွေကျင့်လာတော့ဩကိုစိတ်ချင်းရအောင်လှုပ်လိုက်တဲ့မိဘရဲ့မျက်ရည်တစ်စက်မိဘရဲ့မျက်ရည်တစ်စက်သာသမီးဟောလည်းဆင်းရတာတတ်ဆိုတော့အဲ့တော့မှအေးဟုတ်တာပဲရှင်းလူကြီးတွေပြောသွားတယ်အဲ့လိုရှင်းလူကြီးတွေပြောသွားတဲ့စကားကိုအခုဒီထဲမှာရှိတဲ့တက္ကະဓမ္မတွေဆိုအဥစဉ်နဲ့အသက်ကြီးတဲ့ဒီတက္ကະဓမ္မတွေအများကြီးပါပဲဥစဉ်နဲ့ပို့ပြီးတော့ကြားဘူးတာပေါ့ဒီမြို့ပေါ်မြို့ကြီးပေါ်တွေမှာနေတဲ့ယောဂီတွေဆိုပို့ပြီးတော့ကြားဘူးတယ်ဥစဉ်တော့တော်မှနေတာဘာမှလည်းဘဟုတုတ္တအတွေ့အကြုံလည်းမရှိပါဘူးနောက်ပြောဒီကျန်တဲ့အခုရှိတော်ကဒီပြောတဲ့ဥစ္စာတွေအဲ့ဒါတပည့်ဥစဉ်တို့အခုကပြန်သိတာပါခိုးတော့ကတော့မသိဘူးဒီမင်းတို့ခေရောက်လို့ရှိရင်ဒီနေခုနှစ်ထွက်ပြီးတော့တဲ့ကဘာပြက်တာမြင်လိုက်တယ်အဲ့တော့ဥစဉ်ကမေးတယ်ဒီအဖိုးတို့ဒီခေအိမ်မှာမမြင်ဘူးလားမမြင်ရဘူးလားဆိုတော့ငါတို့ခေမှာမြင်လည်းမမြင်ရဘူးတဲ့တွေ့လည်းမတွေ့ဘူးတဲ့အဲ့ဒါဆိုတော့ဥစဉ်ကစဉ်းစားတယ်ဟုတ်ပါဘူးသူတို့ဖြစ်မှာမမြင်ငါတို့ဖြစ်ကြရင်မြင်ရမှာပြောတယ်ဘယ်လိုပြောလို့ကြောမမသိဘူးအဲ့ဒါလိုပြောတယ်နောက်တော့မင်းတို့ခေရောက်လို့ရှိရင်လေဒီတန်ကျွဲပင်ကိုပကတ်ရှင်နဲ့ခေရောက်သွားလိမ့်မယ်အဲ့တော့ဦးဇင်းကစဉ်းစားတာပေါ့တန်ကျွဲပင်ကတည်တည်လေးတထွာလောက်ရှိတယ်အဲ့ဒါကိုအဲ့တော့ပကတ်ရှင်ပြီးတော့နေမှာဆိုတော့အဲ့အချိန်ကျရင်လူလေးတွေကတည်တည်လေးပဲ ရှိတော့မှာပေါ့ဦးဇင်းတွေးတယ်အဲ့တော့ဒီဘက်တရားတွေကျင့်လာတဲ့ခါကျတော့မဟုတ်ဘူးကိုအရင်ကထင်တာနဲ့ဒီတရားတွေကျင့်လို့ဟိုပြန်ပြီးတော့သိသွားတယ်နဲ့အခုနောက်တော့ကလည်းဒီနေခွန်းဆင်းထွက်ပြီးတော့ကဘာပြတ်တာမင်းတို့တွေးလိုက်မယ်ဆိုတော့ဒီတရားတွေကျင့်တော့မှသိလာတယ်ဦးဇင်းတို့ဒီနေခွန်းဆင်းထွက်လို့ရှိရင်နဲ့ညချောင်းအင်းအိုင်အမုတ်တရားတွေအကုန်လုံးခန့်ချောက်တော့အဲ့တော့ဒီနေတစ်ဆင်းနဲ့တော့မှဒီလောက်ပူနေတော့ခုနှစ်ဆင်းဆိုရင်ဒါဖြစ်လောက်တယ်ခုနှစ်ဆင်းဆိုအရှိန်တော်တော်ပူလို့တော်တော်ပြင်းလို့ဒီတစ်ပင်နေဆိုလည်းမရှိတော့ဘူးအကုန်လုံးပြာကြသွားနေကိုယ်ဆိုင်ရပြင်းတော့အဲ့ဒီလိုပြောခဲ့တော့အေးဟုတ်မှာပဲဒီနေခုနှစ်ဆင်းထွက်ရင်ဒီညချောင်းအင်းအိုင်အမုတ်တရားတွေခန့်ချောက်သွားတယ်ဒီတစ်ပင်နေမင်းလောက်ပြာကြသွားတယ်ဆိုတော့ဟုတ်မှာပေါ့ဟိုဒီအခုရှင်ရှိတော်ကပြောသွားတာကသူတို့ကပညာနဲ့ပြောတာဥစဉ်တို့ကကိုအတွင်းနဲ့ဝင်တွေးတယ်အခုယောဂီတွေအရောက်တိုင်းအခုချိတဲ့အခုတရားနာတဲ့ယောဂီတွေလည်းအကုန်လုံးမြင်ဘူးတယ်တွေ့ဘူးတယ်နေခွန်းဆင်းထွက်ပြီးတော့လေကဘာပြတ်တယ်တွေ့ဘူးပါတယ်တောင်တောင်ကြီးတွေ့ဘူးတယ်အဲ့ဒါမသိလို့ဘာဖြစ်လဲဆိုတော့ဒီနေခွန်းဆင်းထွက်ရင်ကဘာပြတ်တယ်ပြချောင်းရဲ့သမုဒ္ဒရာတွေခန့်ဆောက်သွားတယ်ဆိုတော့ကိုနေခွန်းဆင်းထွက်တာကိုပြောတာလေနေကန်ကြီးကတော့ဘုဇောခဏတံပြန်ပါဇောခဏတံပြန်တော့ယုတ်ကဘာနံကဘာတွေပြက်ဒီယုတ်ကဘာနံကဘာတွေပြက်တဲ့ပြက်သွားတဲ့ခါကျတော့ဒီပထဝီပေါ့ဒီပထဝီတည်သောအာဘောဝါရဆိုတဲ့ဒီဓာတ်တွေလည်းအကုန်ပြက်ဒီဓာတ်တွေပြက်မှာတော့ဒီမျက်ချိနာနာလည်းရကိုမနော6ပေါက်6ပါးတာယူစီးထွက်ကြနေတယ်ဒီဆန်လို့ခေါ်တော့ဒီအာတဟောတရားဆိုတဲ့ဒီရည်ရင်ကြောင်းမျောနေတာတွေကအတ္တကိုနှစ်ချောင်းအင်းအိုင်သမုဒ္ဒရာတွေနဲ့နိုင်ပြီးတော့ပြောသွားတာအတ္တတွေခန့်ချောက်သွားတာကိုပြောသွားတာအပြီးသတ်ကြတာအဲ့ဒီလိုလည်းပဲဟိုလည်းအခုလည်းတရားကျင့်တဲ့ယောဂီတွေဒါတွေ့ဘူးတယ်မသိလို့ပေါ့သူတို့လည်းမသိဘူးဒီတရားတွေကျင့်တော့အေးဟုတ်တာပဲဒါလူတိုင်းတွေ့ဘူးတယ်ဟိုခလေးလေးရတဲ့ဟိုဒီအခုဥစဉ်တို့အခုလက်ရှိနေတဲ့ကဘာကိုပြောတာမဟုတ်ဘူးဒီယုတ်ကကနန္ဒကဒီသောခဏတပြန်တော့ရုပ်လည်းပြတ်နံလည်းပြတ်တယ်။အဲ့ဒီရုပ်လည်းပြတ်နံလည်းပြတ်တာကိုကဘာနဲ့ချီမျောလိုက်တော့ဦးဇင်းတို့ကအပြင်ကိုယူမိသွားတယ်။အဲ့ဒီအပြင်ယူမိသွားတဲ့အတွက်လွဲနေရတယ်။တော်ပြီအခုနောက်တော့ကဒီမင်းတို့ခေရောက်ရင်ဆံကျွဲပင်ကိုပကတ်ဆင်တဲ့ခေပြောက်မယ်ဆိုတာကလည်းအဲ့ဒါလိုပဲ။ဒီတန်ကျွဲပင်ဆိုတာကသူကဘာလို့လဲဆိုတော့နိနံကိုပြန်ကောက်တာကိုတန်ကျွဲပင်ဆိုတော့ကြာတဲ့ပရင်ငါးကောက်တယ်အဲတန်ကျွဲပင်ပခတ်ဆင်တယ်ဆိုတော့ဒီပခတ်ကြတော့ကြာတဲ့ပရင်ငါးအဲဟိုပခတ်ဆင်တာကိုကြတော့ဆက်လိုက်ဆိုတော့၃မင်းတို့ဖြစ်ရောက်17နှစ်73နှစ်နဲ့အိမ်တော်ကြီးကြာတယ်အခုလည်းဟုတ်တာပဲနောက်ရောက်ပေါင်းမှအသက်အစိတ်မရှိတဲ့ကောင်ရှိမရှိဘူးကြားနေတာပဲယောဂီတွေအပြင်သက်ကြတော့အတ္တကိုပြောသွားတာကိုရှေ့လူကြီးတွေကသူတို့အမျိုးသူတို့ဟိုပညာနဲ့သူတို့ကပြောသွားတယ်ကိုယ်စင်းတို့တွေးတာတစားဟောတက်ကျွဲပြန်တထော်လာဆိုတော့ဟိုပျော့စိတ်လောက်ပဲရှိတော့လူတွေကအဲ့ဒီထိရောက်သွားမယ်ပေါ့တက်တော့မဟုတ်ဘူးနိနန္ဒပြန်ကောက်ယူရတာဟိုနိနန္ဒပြန်ကောက်တဲ့အခါကျတော့မင်းတို့ခေရောက်အဲ73နှစ်74နှစ်75နှစ်နဲ့အိမ်အောင်တွေကြာကြမယ်ဒီဘက်ရတော့လေဦးစင်းတို့ကြာကြာလဲကြာတာပါပဲနောက်ရောက်ပေါင်းလို့ဟိုအသက်စိတ်မပြေလို့မိဘတွေကပြန်ခွဲရတာနဲ့ပြန်ခေါ်ရတာနဲ့ဒါယောဂီတွေလည်းကြားဘူးမှာပါပဲအဲ့တော့လူကြီးသူမတွေပြောတဲ့ခါကျရင်ကိုဟိုဟောမထင်မြတ်မမြတ်မြင်ကိုကြားခွေးတဲ့ဟာလေဒီတရားတွေကျင့်လို့ရှိရင်ဒီတရားရဲ့သဘောနဲ့လေပြန်ပြီးတော့သိသွားပါတယ်ရောပြီဒါကြောင့်မို့လဲဦးဇင်းတို့ပြတဲ့ခါကျရင်ဒီခန္ဓာကိုပဲပြန်ပြီးတော့ပြပေးရတယ်ဒီခန္ဓာမှာသဘောပေါက်ရင်အပြင်းဟာတွေလည်းဒီခန္ဓာထဲကိုဝင်ပြီးတော့ရောပြီသဘောပေါက်ပါလိမ့်မယ်အဲ့ဒါကြောင့်မို့ကိုယ်ရင်ရောက်တဲ့ခါလဲကျူးကျူးဆာဆာနဲ့အာထုတ်ကြပါလို့ဥစဉ်တိုက်တွန်းရင်းနဲ့ဒီနေ့တည်းနေကုန်တဲ့အဆုံးသတ်ပါပဲ။